အကြတိလိုက်စားမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းဖို့ကတိပြုထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလက်ဆောင်ပစ္စည်းလက်ခံမှုနဲ့ပတ်သက်တဲ့လမ်းညွှန်ချက်ကိုချိုးဖောက်ခဲ့တဲ့မီဒီယာလုပ်ငန်းတစ်ခုကိုတတိပေးလိုက်ပါရယ်အကြတိလိုက်စားမှုအလေအထကိုအချိန်တိုအတွင်းပပျောက်စေဖို့ရည်ရွယ်ပြီးအစိုးရတစ်ကလမ်းညွှန်ချက်ထုတ်ပြန်ထားပေမဲ့အစိုးရတာဝန်ရှိသူတဦးကိုစီကန်းနဲ့မညီတဲ့လက်ဆောင်ပေးအပ်ခဲ့တာကြောင့်ပညာပေးအသိပေးခဲ့တဲ့အကြောင်းသမရာယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါတင်းကြံကာလအတွင်းလက်ဆောင်ပေးအပ်ခဲ့တဲ့ဆိုတော့မီဒီယာကုမ္ပဏီရဲ့နာမည်ကိုတော့ကြေညာချက်မှာဖော်ပြမထားသလိုလက်ဆောင်ပေးအပ်ခံရတဲ့အစိုးရတာဝန်ရှိသူဟာအရေးကြီးပုဂ္ဂိုလ်ရဲ့ကိုယ်ရေးအရာရှိအဖြစ်နဲ့တာဖော်ပြပါရယ်ကြံတွင်းမှာလက်ဆောင်အဖြစ်ပေးအပ်တဲ့အထုပ်ထဲမှာငွေသားကျပ်သိန်း50ပါဝင်နေတာကိုတွေ့ရတဲ့အတွက်အစိုးရအရာရှိကတက်ဆိုင်ရာအထက်အရာရှိကိုတင်ပြခဲ့ကြောင်းလဲတင်ညာချက်ကဖော်ပြခဲ့တာပါ NLD အစိုးရအနေနဲ့အာဂတိလိုက်စားမှုပပျောက်စီရေးအတွက်လက်ပေးလက်ယူမလုပ်ဖို့မူဝါဒကိုကင်ဆယ်ထားကြောင်းလဲပြောဆိုခဲ့ပါရယ် NLD အစိုးရကတော့အကျဉ်းပြတ်ခြားစားမှုတွေတိုက်ဖျက်ရေးရည်ရွယ်ပြီးအစိုးရဝန်ထမ်းတွေကျပ်ငွေ1000ကျပ်ထက်ပိုပြီးတော့လက်ဆောင်မယူဖို့တစ်နှစ်လုံးမှာတသိန်းထက်မပိုစေရဆိုပြီးတော့ဧပြီလ3ရက်မှာပဲတာမြင့်ချက်ထုတ်ပြန်ထားတာပါနိုင်ငံခြားအစိုးရတွေစီကပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုလည်းတန်ဖိုးငွေကျပ်4သိန်းထက်မပိုဖို့တရားဝင်ကိစ္စအတွက်ခရီးသွားလာစေပညာသင်စုစေဝါကုသစရိတ်များကိုလည်းလက်ခံဖို့နိုင်ငံတော်သမ္မတနဲ့ဒုသမ္မတသမ္မတအရေကိုပေးအပ်တဲ့လက်ဆောင်ပစ္စည်းတွေကိုဦးစီးရုံးတွေရဲ့ဒုတိယညွှန်ကြားရေးမှူးချုပ်များကနိုင်ငံတော်သမ္မတရုံးဝန်ကြီးတွေကိုအမြန်ဆုံးတင်ပြဖို့ကိုလည်းလမ်းညွှန်ထားပါတယ်